လွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကစပြီးအငင်းပွားလာခဲ့ကြတဲ့ထိုင်းမြန်မာနယ်စပ်ပြဿနာဟာဩဂုတ်လ6ရက်နေ့ကနေ10ရက်နေ့အထိထိုင်းနိုင်ငံချင်းရိုင်မှာလှုပ်သွားတဲ့နှစ်နိုင်ငံနယ်စပ်ဒေသအာနာပိုင်အဆင့်အစည်းအဝေးမှာပို့ပြီးတော့တင်းမာလာခဲ့တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ဗျာ။အဒီအစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့တရိကန်ဒေသတိုင်းစစ်ဌာနချုပ်ရဲ့တိုင်းမှုဗိုလ်ချုပ်ကျော်ဖြူကဆိုရင်ထိုင်းနိုင်ငံဟာကမ္ဘောဒီးယားပိုင်နက်နယ်မြေကိုကျူးကျော်တယ်လို့မျိုးရှမ်းပြည်နယ်လွယ်လန်းဒေသကိုလည်းပဲထိုင်းစစ်တပ်ကခြေကုပ်ယူထားတယ်။ဒါကြောင့်ဒီကိစ္စကိုဥပဒေကြောင့်အရပြင်းကင်တွယ်သွားဖို့အချိန်ရောက်လာမှာပဲလို့မနေ့တုန်းကထိုင်းနိုင်ငံချင်းမိုင်မြို့နယ်မြန်ချင်းဆိုင်ရှမ်းပြည်နယ်မိုင်းတုံကဒေသခံတွေကိုပြောသွားခဲ့ပါတယ်ဗျာ။ထိုင်းမြန်မာနယ်စပ်ပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာဟာရှမ်းပြည်နယ်မိုင်းဆက်နဲ့ထိုင်းနိုင်ငံချင်းမိုင်ခရိုင်မဲအိုင်းမြို့ကြားကစနစ်တူရဲမိုင်လောက်ရှည်လျားတဲ့နယ်စပ်တစ်ချောင်းမှာပါဗျာ။ဒီနယ်မြေဟာမူလတုန်းကမြန်မာပိုင်နဲ့နယ်မြေဖြစ်ပြီးတော့1989ခုနှစ်ကထိုင်းစစ်တပ်ကဝင်ရောက်သိမ်းယူခဲ့တာဖြစ်တယ်လို့ထိုင်းနိုင်ငံချင်းမိုင်မြို့ခြေစိုက်ရှမ်းတန်တော်စင်သတင်းစာရဲ့လက်ထောက်အက်ဒီတာဦးစိန်ကြည်ကပြောပါတယ်ဗျာ
။ဟောကြပြီ။ဟို MTA လက်ထက်ကလေးကပဲအဲ့ဒါဟို1989ကလေးကထိုင်းစစ်တပ်ကအတမဝင်သိမ်းလိုက်တယ်မဆလာခဲ့ကြရပါ
ဒါဥစိန်ကြီးပြောသွားတာဗောလေနိုင်ငံအချင်းချင်းကြားမှာအခုလိုနယ်မြေပိုင်ဆိုင်မှုပြဿနာတွေနဲ့ပတ်သက်ပြီးတော့အတွေ့အကြုံရှိတဲ့ရန်ကုန်မြို့ကတန်အမတ်ကြီးဟောင်းသခင်ချန်ထွန်းကတော့အခုလိုမြေပုံတစ်ခုစီကင်ပြီးတော့သူ့ပိုင်ငါးပိုင်အငင်းပွားနေတဲ့ထိုင်းမြန်မာနယ်စပ်ပိုင်နဲ့ပိုင်ဆိုင်ရေးအငင်းပွားမှုဟာနိုင်ငံတွေအကြားမှာဖြစ်ရိုးဖြစ်စဉ်ပြဿနာတစ်ခုလို့မြင်ပါတယ်ဗျာ
ခိစားကတော့သူကလည်းသူ့ပဲကိုကလည်းကိုပဲဆိုဒီကလည်းအဲ့ဒီဒီဖော်ပြခဲ့တဲ့ဒီပုံတိုင်းပေါ့ဒီကဒါဗမာနိုင်ငံပိုင်ပေါ့ဟုတ်မလားယူရီးယားလည်းမဟုတ်ဘူးရင်ကလေးကဆိုတာအလားဂျပန်ခေတ်ကဆိုလို့ရှိရင်ချိန်တုံကတောင်မှဂျပန်ကအလားယူရီးယားကိုထိုင်းလန်းကိုတော့ပေးလိုက်သေးတာပဲနော်ဒီဘက်ခေတ်ကျမှအင်္ဂလိပ်ပြန်ဝင်လို့ပြန်ရတာဒို့မို့ရင်ဒါချိန်တုံတော့ပြဿနာပေါ်နေတာအဲ့လိုဖြစ်တာလေဒါကတော့ရှိကလေးကအကျင်လာလေးကဖြစ်လာတဲ့အငင်းပွားမှုပေါ့နော်အဲ့ဒါဟိုဘာမှမပြတ်မသားပဲနဲ့ဒီတိုင်းပဲနေလာတာအခုကြာသူတို့ကွန်ဒီလီဗရီဖွဲ့တယ်ဆိုလဲဒါကတော့ဖွဲ့တာပဲဖွဲ့တာဘယ်သူမှမလျှော့ပန်ပြီးတဲ့ခါကြတော့အခုကယူရီးယားနဲ့ဟိုကမ္ဘောဒီးယားလူပေါ့ခိစားကတော့ဒီသဘောပါပဲ
အဲအခုလိုထိုင်းမြန်မာနယ်စပ်ပြဿနာအငင်းပွားမှုမျိုးအရင်တုန်းကလည်းပဲတရုတ်ပြည်နဲ့ဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အလဲအလှယ်လုပ်ပြီးညှိနှိုင်းသဘောတူညီခဲ့ရတဲ့ဥပမာတစ်ခုကိုလည်းပဲဒီတန်အမတ်ကြီးဟောင်းသခင်ချန်ထွန်းကထောက်ပြပါတယ
်ဒါကြောင့်မို့ဟိုတရုတ်နယ်လေကြီးကျယ်ပဲလေဒီမော်ဂိုလန်ကမ်ပန်ဆိုတော့ရွာသုံးကပေးလိုက်ရပြီးလိုက်ရလို့ဟိုကလည်းမကြည့်နိုင်ဘူးဒါပေမဲ့ဟိုကနေပြီးတော့ဒါအတွက်ဝနေကိုပေးတယ်1960ခုနှစ်လောက်ကအဲ့ဒါကချင်းပြည်နယ်ကရွာသုံးကတေးကိုပေးလိုက်ရအဲ့ဒီကပေးပြီးတော့ဒီဘက်ကဝစိတ်ကိုဗမာကိုဟိုကပြန်ပေးတယ်အဲ့ဒါကြောင့်မို့အဲ့ဒီအာကိုဗမာကပိုင်ရတာ
အဲလက်ရှိထိုင်းနဲ့မြန်မာအကြားပေါ်ပေါက်နေတဲ့နယ်စပ်ပိုင်နဲ့အငင်းပွားမှုပြဿနာကတော့နှစ်ဖက်စလုံးကရှော့မဲ့ပုံမပေါ်ဘူးလို့အကြက်ခတ်တွေကတုံ့တက်ကြပါတယ်ဗျာဒါပေမဲ့လည်းဝန်ကြီးချုပ်ဟောင်းတက်ဆန်ရဲ့ဩဇာကံဒီကွန်ကြီးချုပ်စမက်ဦးဆောင်တဲ့လက်ရှိထိုင်းအစိုးရရဲ့လက်ထက်မှာတော့ဒီပြဿနာကြီးကြီးမားမားပေါ်လာဖို့မရှိဘူးလို့လည်းရှမ်းတန်တော်စင်သတင်းစာရဲ့လက်ထောက်အက်ဒီတာဦးစိန်ကြီးကသုံးသပ်ပါတယ်
။ကျွန်တော်ထင်တယ်ဟိုဒီလိုပဲမတင်မကြဖြစ်နေအောင်ပါပဲ။သူတို့ဘယ်တော့လောက်သဘောတူနိုင်ကြမလဲ။အလျှော့ပေးကြမလဲ။အပေးယူလုပ်ကြမလဲဆိုတာတော့ခံမှန်းချက်တာပေါ့။ထိုင်းဘက်ကမလျှော့ဘူးဆိုရင်တော့ဒီနာခဗမာဘက်ကကိုးပြီးတော့မလျှော့ဘော။တင်းရင်တင်းရင်သူကထိုက်တင်တာဒီနာဖပမာရဲ့တင်တာကိုသူကဘယ်လိုရှင်းနိုင်မလဲဒါအစင်လာတခြားလုံးရှိလာတာပဲထိုက်တဲ့ကတော့အဲ့ဒါတွေကိုသူကညံညံနဲ့သုံးပြီးတော့ပြည့်ရယ်မာယာသုံးပြီးတော့သူရှောင်းနိုင်တော့သူရှောင်းမှာပေါ့သူကအခုဒီထက်ရှင်ရဲ့နိုမီနီစမတ်အစိုးရလက်ထက်မှာနာဖကိုသူကကပ်ဖားနေတဲ့အချိန်မှာဒီစီဝိုင်းရင်းနှီးမြှုပ်နှံမှုပါဟုတ်အကျိုးများရဖို့အတွက်သူကကပ်ဖားနေရတဲ့အချိန်
ရှမ်းတန်တော်စင်သတင်းဌာနရဲ့အက်ဒီတာဦးစိန်ကြီးသုံးသပ်သွားတာပါခင်ဗျာ။မြန်မာနိုင်ငံဟာလက်ရှိထိုင်းနိုင်ငံနဲ့နယ်နိမိတ်ပြဿနာအငင်းပွားနေကြတယ်လို့ပဲအိန္ဒိယနဲ့နယ်စပ်မိုင်တိုင်းစိုက်ထူတတ်မှတ်ရေးကိစ္စဟာလည်းပြည်လည်မှုအပြည့်အဝမရသေးပါဘူး။အလားတူပဲဘင်္ဂလားဒေ့ရှ်နဲ့နေဂျာရေချောင်းနယ်နိမိတ်တတ်မှတ်ရေးကိစ္စဟာလည်းတို့လိုတန်လန်းရှိနေတော့ပါပဲခင်ဗျာ။